ရွန်ဂျန်မစတနီပေါ်လူခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်ကိုတန်ခတ်ရေးယူမဲ့ဥပဒေမူကြမ်းတစ်ခုကိုအမေရိကန်နိုင်ငံရေးပါတီကြီးတစ်ခုကထိတ်တန့်လွတ်တော်အမတ်နှစ်ယောက်ကပူးတွဲဆွေးပြူလိုက်ပါတယ်။ရွန်ဂျာလေးပေါ်လူမျိုးလုံးတပ်ဖြတ်မှုအဖြစ်သုံးနှုန်းပြီးမြန်မာစစ်တပ်ပေါ်ရေးယူဖို့ဒီမိုကရက်တစ်ပါတီအောက်လွတ်တော်နိုင်ငံခြားရေးရာကော်မတီဥက္ကဋ္ဌအီလီယော့အန်ဂန်နဲ့ရီပက်ဘလီကန်ပါတီအာရှနဲ့ပစိဖိတ်ဆိုင်ရာနိုင်ငံခြားရေးရာဆက်ကော်မတီဥက္ကဋ္ဌဟောင်းစတီဗ်ရှာဘော့တို့ကမနေ့တုန်းကပဲပူးတွဲဆွေးပြူလိုက်ကြတာပါ။ဥပဒေမူကြမ်းထဲမှာတော့မြန်မာစစ်တပ်အနေနဲ့ပြည်ရင်ပြောင်းလဲမှုတွေမလုံးမချင်းအမေရိကန်ကစစ်ပဆိုင်ရာအကူအညီတွေမပေးဖို့ဆရာဆွေးမှုနဲ့လူမျိုးတို့တပ်ဖြတ်မှုအပါအဝင်လူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့အချက်အလက်စုဆောင်းဖို့ရာဇဝတ်မှုတွေအတွက်တာဝန်ရှိသူတွေကိုပြည်ဝင်ခွင့်ဗီဇာနဲ့ဗန္ဒာရေးအရာကန့်သတ်ထားဖို့ဆရာဆွေးမှုကျူးလွန်သူတွေကိုအရေးယူနိုင်မဲ့စုံစမ်းစစ်ဆေးမှုတွေကိုအားပေးကူညီဖို့မြန်မာနိုင်ငံရဲ့အရေးအမြစ်တွေကိုစစ်တပ်ကထိန်းချုပ်ထားတာတွေကိုရှော့ချနိုင်မဲ့ပြည်ဝင်ပြောင်းလဲမှုတွေကိုတိုးမြှင့်ဖို့စရဲချက်တွေထည့်သွင်းထားတဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။ဥပဒေကြမ်းကိုပူးတွဲဆွေးပြူခဲ့တဲ့အောက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌအန်ဂယ်ကတော့မြန်မာစစ်တပ်ဟာ2019ခုနှစ်ဩဂုတ်လကစလို့ရခိုင်ပြည်နယ်ကရိုဟင်ဂျာတွေပေါ်ရရဆက်ဆက်လူခွင့်ရေးချိုးဖောက်ခဲ့တယ်လို့အခုချိန်ထိလဲအလားတူလူရမျိုးတွေကိုကချင်နဲ့တခြားတိုင်းရင်းသားတွေပေါ်ကျူးလွန်နေစေဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။ဒါမှလည်းရွန်ဂျာဆိုတဲ့အတုံးတော့တရားဝင်လက်မခံတဲ့မြန်မာစိုးရွားနဲ့စစ်တပ်ကတော့နိုင်ငံတကာကဆွဆွဲနေတဲ့လူခွင့်ရေးချိုးဖောက်မှုတွေမရှိခဲ့တဲ့အကြောင်းနဲ့ကျူးလွန်သူတို့ချို့ကိုလည်းအရေးယူတာရှိခဲ့တဲ့အကြောင်းတုံ့ပြန်ပြောဆိုထားတာဖြစ်ပါတယ်။